အခုကတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးဖို့အလှည့်ကြပါပြီရှင်။နေကြာဒေသသတင်းတောက်တွေကစူးစီးတင်ပြပေးထားတာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရစစ်တပ်နဲ့ DKPA တို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကရွာသား1000ကျော်ဟာစစ်ဘေးတန်းရှောင်နေကြရပါတယ်။စကိုင်းပြည်နယ်ကရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတော်သမ္မတတီးတန့်ရန်ပုံငွေကနေထောက်ပံ့လူဒန်းခဲ့တယ်ဆိုတာနဲ့စကိုင်းပြည်နယ်ကြောက်ဖြူမြို့နယ်မရေကျွန်းမှာတည်ဆောက်မဲ့ကြောက်မီသွေးတပ်အားပေးဆက်ယုံစီမံကိန်းကိုဒေသခံတွေကလည်းကန့်ကွက်နေတဲ့အကြောင်းတွေကိုကြားဆိုင်ရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုစိုင်းမုံနဲ့အတူတင်ဆက်သွားမှာပါမြန်မာဆရာစစ်တပ်နဲ့ DKPA တို့အကြားဖြစ်ပွားနေဆဲတိုက်ပွဲကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကစစ်ဘေးရှောင်ရွာသား1000ကျော်ဟာနီးဆက်ရွာကျေးရွာကဘုံကြီးကျောင်းနဲ့ကော့ကရိတ်မြို့ပေါ်ကဘုံကြီးကျောင်းတွေမှာခိုလုံနေကြရပါတယ် DKPA ဌာနရှိရာနေရာနဲ့နီးဆက်ရွာရွာတွေဖြစ်တဲ့ကောင်းမှုရွာစောဟဲရွာတစ်ဝါကျေးရွာကနီမူကျေးရွာကရွာသားတွေဟာရန်ကုတ်ကျေးရွာလှိုင်စိမ်းကျေးရွာနှုတ်ကြောင်ကျေးရွာတွေသွားပြီးခိုလုံနေရတဲ့အပြင်ကော့ကရိတ်မြို့ပေါ်ကဘုံကြီးကျောင်းတချို့တွေမှာလည်းသွားရောက်ခိုလုံနေကြရပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ရွာမပြန်ရဲသေးတယ်လို့စာဝတ်နေရေးအခက်အခဲပြင်ကလေးတွေရဲ့ပညာရေးအပိုင်းမှာထိခိုက်လာနေတယ်လို့ထွက်ပြေးသိမ်းရှောင်နေရတဲ့ကောင်းမှုကျေးရွာရဲ့ဥက္ကဋ္ဌဇော်ဒီကောင်ကူကပြောပါတယ်။ဒီခေတ်ဇူလိုင်လ၂ရက်နေ့ကစတင်ပြီးမြန်မာစစ်တပ်နဲ့ DKPA တပ်ဖွဲ့တို့အကြားနေ့စဉ်တိုက်ပွဲရှိနေတဲ့အတွက်နှစ်ဖက်ထိခိုက်ကြဆုံးမှုများရှိခဲ့သလိုတိုက်ပွဲဖြစ်နေတဲ့ကျေးရွာကကျေးရွာသားတွေကလည်းစစ်ဘေးတန်းရှောင်နေကြရပါတယ်
။ရခိုင်ပြည်နယ်မှာအကူအညီလိုအပ်နေတဲ့ရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတော်တမတစည်းတမ်းရောင်းပုံငွေကနေလူတန်းတဲ့ထောက်ပံ့ရေးပစ္စည်းတွေစစ်တေမျိုးကိုရောက်ရှိလာပြီးဖြစ်ပါတယ်။ဇူလိုင်လ၂ရက်နေ့မှာရောက်ရှိလာတဲ့တမတလူတန်းတဲ့ထောက်ပံ့ပစ္စည်းတွေကိုပြည်ထောင်စုနယ်စပ်ရေးရာဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးဆောင်ရွှေအောင်ကနေရခိုင်ပြည်နယ်အစိုးရအဖွဲ့ကိုအခမ်းအနားနဲ့လွှဲပြောင်းပေးအပ်ခဲ့ပါတယ်။အဲ့ဒီပစ္စည်းတွေကိုရေဘေးတံခံရတဲ့အန်တောင်ကုတ်တံတွေပူရီတောင်စားတဲ့မြို့နယ်တွေကအကူအညီလိုအပ်နေတဲ့လူပေါင်း 5,000 ခန့်ကိုပေးအပ်သွားမှာဖြစ်ပါတယ်။ရခိုင်ရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတော်တမတရဲ့ကြီးတန်းရံပုံဝင်ကြက်သန်းပေါင်း 3,000 ကျော်လူဒန်းထပ်တယ်လို့ရေဘေးကြောင့်ပျက်စီးဆုံးရှုံးမှုတွေအတွက်ကြက်ငွေ 3.16 ဘီလီယံတုံ့ပြန်သွားမယ်လို့လည်းအစိုးရကတည်ဝင်ထုတ်ပြန်ထားပါတယ်
။လာမယ့် 2015 ပါတီစုံရွေးကောက်ပွဲမှာမွန်ပြည်သူတွေအနေနဲ့မွန်နိုင်ငံရေးပါတီကိုမဲပေးဖို့မွန်လက်နက်ကိုင်အဖွဲ့ဖြစ်တဲ့မွန်ပြည်တစ်ပါတီကနေတိုက်တွန်းခဲ့ပါတယ်။ဇွန်လလဒုတိယအပတ်ကထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေတာရှိမွန်ပြည်တစ်ပါတီနဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေကိုရှင်းလင်းပြောကြားခဲ့တာပါ။လက်ရှိမွန်ပြည်နယ်မှာမွန်အမျိုးသားပါတီမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသမီးပါတီဆိုပြီးမွန်နိုင်ငံရေးပါတီတုံးခုထဲကမိမိနစ်တက်တဲ့ပါတီကိုမဲပေးဖို့ကိုလည်းမွန်ပြည်တစ်ခေါင်းဆောင်တွေကတိုက်တွန်းခဲ့ပါတယ်။
ကယားပြည်နယ်ရှားတော်မြို့နယ်မြောက်ပိုင်းဒေါ်ဝယ်ရောကျေးရွာကတောင်တူတွေရဲ့စိုက်ခင်းထဲကိုကြက်တွေဝင်ရောက်ဖျက်ဆီးခဲ့လို့သီးနှံဆုံးရှုံးမှုပြဿနာတွေနဲ့တွေ့ကြုံနေကြရပါတယ်။တောင်တူပိုင်းပြောင်းတဲ့စပါးစိုက်ခင်းဧကနေရာကျောက်ဖျက်ဆီးခံခဲ့ရတာပါ။အခုလိုတောင်တူတွေရဲ့သီးနှံဆုံးရှုံးမှုဖြစ်ပွားတာကြောင့်နေနာမှုနေပန်းအောင်ကုန်ကြခဲ့တဲ့မျိုးစစ်တွေအတွက်ခြေထားတဲ့ငွေနဲ့ပြန်လျော်ပေးနိုင်အောင်စီစဉ်ထားတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထေးရယ်ကပြောပါတယ်။မနစ်တုံးကလည်းကြားပြည်နယ်လွယ်ကော်မြို့နယ်ဒီဆက်ခါကျေးရွာဥစုရှိဒေါ်တဟေးရွာမှာလည်းပြောင်းခင်းတွေကိုကြက်တွေကနေဝင်ရောက်ဖျက်ဆီးခဲ့လို့တောင်းလို့ရအခက်ခဲကြုံတွေ့ခဲ့ရပါတယ်
လာမယ့်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာချင်းနိုင်ငံရေးပါတီအချင်းချင်းထိရောက်စွာလက်တွဲဆောင်ရွက်နိုင်ရေးအတွက်ရွေးကောက်ပွဲဆိုင်ရာလက်တွဲဆောင်ရွက်ရေးမဟာဗျူဟာမူကျန်းတရက်ရေးဆွဲခဲ့ပြီးဖြစ်ပါတယ်။ဒီမဟာဗျူဟာမူကျန်းကို Gender and Development Initiative မြန်မာအဖွဲ့ကဒါရိုက်တာဆလိုင်းအိုက်ဆက်ခင်နဲ့ချင်းနိုင်ငံရေးပါတီတခုချင်းစီမှအတွေ့အမူတဦးစီပါဝင်သောမူကျန်းရေးဆွဲရေးကော်မတီကနေရေးဆွဲခဲ့ကြတာဖြစ်ပါတယ်။ အဆိုပါပူးပေါင်းဆောင်ရွက်ရေးမဟာပြူဟာမူကျန်းကိုတတိယအကြိမ်မြောက်ချင်းနိုင်ငံရေးပါတီများမျက်နှာစုံညီတွေ့ဆုံဆွေးနွေးပွဲမှာတင်ပြဆွေးနွေးပြီးအတည်ပြုကြမယ်လို့ဇလိုင်းအိုက်ဆက်ခင်ကပြောပါတယ်။ယခုလက်ရှိမှာချင်းနိုင်ငံရေးပါတီစုစုပေါင်း၁၁ခုရှိနေပြီးလာမယ့်ရွေးကောက်ပွဲအောင်နိုင်ရေးအတွက်ချင်းပါတီအချင်းချင်းလက်တွဲဆောင်ရွက်သွားဖို့လိုတယ်လို့လည်းဇလိုင်းအိုက်ဆက်ခင်ကပြောပါတယ်။
ခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကကျေးရွာ54ရွာပါဝင်တဲ့ကြောက်ဖြူကျေးလက်ဖွင့်ဖြိုးရေးနှစ်ပတ်လည်အစည်းအဝေးကနေဒေသအတွင်းဖြစ်ပျက်နေတဲ့ကိစ္စရပ်တွေအပါအဝင်မရေကျွန်းမှတည်ဆောက်မဲ့ကြောက်မီးသွေးဓာတ်အားပေးဆက်ယုံစီမံကိန်းကိုအလိုမရှိကြောင်းဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။ဒီအကြောင်းတွေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ဒီဆွေးနွေးပွဲကနေမတိကျွတ်မှာကြောက်မီးသေးဆက်ယုံလျှဲစိုက်တဲ့အပစ်စီမံကိန်းကိုကန့်ကွက်ဖို့ဆုံးဖြတ်ခဲ့ကြတာနဲ့ပတ်သက်လို့ကြောက်ဖြူကြည်လဒေသဖွံ့ဖြိုးရေးသံဥက္ကဋ္ဌကိုမောင်ရဲကအခုလိုပြောပါတယ
်။ဆက်ဆံကြောက်မီးသေးဆက်ယုံရလို့ဒီတော့ခက်ချင်းနဲ့ဒေသအားဒေမုံချူစားရအောင်လို့ကျွန်တော်တို့လက်ခံတယ်။ဒါပေမဲ့တခြားတစ်ဖက်မှာဆက်ဆံကြောက်ယုံရလို့စုံထုံလိုက်မယ်ဒီဖို့ကျိုးပေါ့နော်အဝေးကြီးကြီးကျွန်တော်တို့လူဖို့ဖြစ်ဒီပေါ့နော်အဲ့ဒီအဆုံးကနေပတ်သက်လာမယ်ဒီရောကဘယ်လိုတစ်ခုဖြစ်လာလို့ဆိုရင်ဒီတော့မှကျွန်တော်တို့နိုင်ငံမှာလည်းလည်းကအသေးအလူလို့အကမဲ့ကျွန်တော်ကဒါကိုလည်းမရှိတဲ့အတွက်ကျွန်တော်တို့ဒီနေ့ဆိုတာလည်းရမယ်မိသားတဲ့ဆိုတော့ကျွန်တော်တို့ကပုံမြင်တော့ရမှာပေါ့ကျွန်တော်တို့အားလုံးအဓိကထားတဲ့ကြောင်ကျွန်တော်မလို့ရှင်ဘူးပေါ့ဗျာ
ကျမွေးသေးစားရုံတိဆောက်ပြီးရင်ဖြစ်ပေါ်လာမဲ့ဘေးထွက်ဆိုးကျိုးတွေကိုဒေသခံတွေစုရင်နေကြတယ်လို့လူမှုရေးလုပ်ငန်းတွေလှုပ်ဆောင်နေသူတို့အဖြစ်တဲ့မတိကျွန်းဒေသခံကိုထွန့်ကြေကအခုလိုပြောပါတယ်အဲ
့ဒီဒီတိုင်းပဲကျွန်တော်ဒီဖက်ကျွန်းကျောင်းမှာရှိရမော်လည်းဒီမတိကျွန်းရှိရပြီးတော့တောက်ပြူရှိရပြီးတော့ဒီဘက်မှာမြေကျောင်းကျောင်းလည်းရှိရပြီးတော့ကမီတူကျောင်းနဲ့ကလေးနဲ့ပေါင်းကြည့်မှာအဲ့မှာရွာမစ်တွေရရှိရအဲ့ရွာကနေရအဲ့ကျောင်းကျောင်းကလာတကယ်ကိုရှိလိုက်တယ်ဆိုဒီတစ်ခေါက်တော့မြေရဲ့မြေရဲ့ဘာမှရှားမှမရဘွားရအောင်ကျင်းရံတော့မှာပေါ့နော်တစ်ခေါက်ကအဲ့နောက်တစ်ခေါက်ကကျတော့အဲ့ရွာကနေရလေအဲ့ကျောင်းကျောင်းရဲ့ဖက်လာတဲ့ဒီကိုရေတန်းကိုတခြားအန်ဒက်တွေဖြစ်နေတဲ့အရာဒီကောင်ဒီဒီရဲ့အကောင်းဆုံးကဒီပဝန်ကျင်တစ်ခေါက်ကမြေရကြွန့်ခွာရမယ်ဒီလိုဒီဒေသခံတွေကကြောက်နေကြရတယ
်ကျောင်းမီးသေးစားရုံတွေဟာပစ်ထွက်ဆိုးကျိုးတွေမြတ်ပြတဲ့အတော့နိုင်ငံတကာမှာရှော့ချနေတဲ့အချိန်မှာသဘာဝတန်ခွေအမြတ်ပြထွက်တဲ့ရခိုင်ပြည်နယ်မှာကျောင်းမီးသေးစားရုံတွေပြီးလဲဆိုင်မိပေးမယ်ဆိုတာကိုလုံးဝလက်ခံနိုင်စရာမရှိဘူးလို့လဲကိုထွန့်ကျေကဆိုပါတယ်ကျောက်ဖြူဒေသမှာကျောင်းမီးသေးစားရုံတွေပြီးလဲဆိုင်မိပေးဖို့ဆွေရကစီစိုက်လာတဲ့အပေါ်မှာပညာရှင်တွေကလေသုံးသပ်မှုတွေမျိုးမျိုးရှိနေတယ်လို့ကိုမော်အေးကအခုလိုစပြောပါတယ
်ကျွန်တော်တို့ဒီကမှာရှိတဲ့ဒီကျောင်းမီးတွေနဲ့ပတ်သက်တဲ့ပညာရှင်တွေကတော့ကျွန်တော်ရခိုင်ဒေသမှာအဓိကအရင်းကြီးဆက်ဆံမနေသေးဘူးဒေသရတဲ့မိမလုံးလုံးလောက်ပြီးလို့ရတယ်တစ်ခါမှဒီဓမ္မကြီးလေပိုင်းမှာဆိုလို့ရှိလို့ရှိရင်ဘာလို့လဲသူတို့ဒေသပိုင်းလေအများကြီးလုပ်တယ်ဒီနေရာတွေမှာကျတော့ဘာလို့မဟုတ်ပဲလဲရခိုင်မှာအားကြောင့်လာလို့ရတယ်လဲဆိုတော့ဟာဒီအများကြီးဝေဖန်ဆိုင်တဲ့အကြံတွေထွက်လာတော့
ကျောင်းမီးသေးဆုံးတရားပဲစီမံကိန်းကိုကြောက်ဖြူမြို့နယ်အလေတင်ကျေးရွာနေ့မှာတည်ဆောက်မှာဖြစ်တယ်လို့စီမံကိန်းအတွက်ကုန်ကျစရိတ်အမေရိကန်ဒေါ်လာသက်2500ခန့်ကိုကိုရီးယားဒေဝူအင်တာနက်ရှင်နယ်ကော်ပိုရေးရှင်းနဲ့အနာဂျီကုမ္ပဏီလီမိတက်တို့ကအကျို့တူပူးပေါင်းထိဝံပြီးအေဒီဆက်ယုံကလဲဆိုင်မီကာဝက်1300ကျော်ထုတ်လုပ်ပြီးပြည်တွင်းမှာအသုံးပြုသွားမှာဖြစ်ပါတယ်
ဆက်ပြီးတော့ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်အတွင်းကအဖျိုက်နဲ့တပ်ထုတူးဖို့ရေးစီမံကိန်းကိုရပ်ဆိုင်ပေးဖို့အတွက်ဒေသခံတွေကနေတမရဦးသိန်းစိန်ကိုစတင်ဖို့ပြင်ဆင်နေကြပါတယ်ကရင်မျိုးသားစီယုံ KNU ရဲ့သဘောတူခွင့်ပြုချက်နဲ့လုပ်တဲ့ဒီစီမံကိန်းအပေါ်မှာဒေသခံတွေကဘာလို့သဘောမတူကြတာလဲဆိုတာကိုနန်းဝေဖြိုးစာကနေအခုလိုစူးစီးတင်ဆက်ထားပါတယ
်စီမံကိန်းကိုရပ်ဆိုင်ပေးဖို့လူတော်ကိုစတင်ထားပြီဖြစ်ပြီးအခုအခါမှာတော့သမန္တဦးသိန်းစစ်စီကိုစတင်ဖို့ကြိုးစားနေတယ်လို့ဒေသခံတယောက်ကပြောပါတယ်
ခုလွတ်တော်မှာကျသူရွှေမောင်တို့လည်းတင်ပြီးပြီနော်ဗရစီလည်းတင်မယ်လေသူတို့စီစီနေတော့မယ်ကိုမနီပဲချတော့ဘာမှမပြောမနဲ့သူတို့လုံနေတာပဲသူ့တော်သူ့နေပြီ
ဘကိုးတိုင်းဒေသကြီးကြောက်ကြီးမြို့နယ်အတွင်းကအဖျက်နဲ့တတ်တူဖို့ဖို့စီမံကိန်းလုံနေတဲ့နေရာမှာထိထားတဲ့ဒေသခံမြေက9000ကျော်ဟာရုပ်ကြီးမရှိတဲ့အပြင်ပွင့်လင်းမြေသာစွာမလုပ်တဲ့အတွက်ဒေသခံဘက်ကနှိနာမှုရှိတယ်လို့ဒေသဖုံဖြည့်တောင်ခံဖြစ်တဲ့နော်တပီးသားကပြောပါတယ်
သူကဆဲမချီအချိန်နဲ့သတ်ထုတ်ပြီးမယ်လေသတ်ထုတ်ပြီးတဲ့အပြင်သတ်တဲ့ရောက်မှာဆောက်မှာနော်ပြီးရင်ဒီအလျက်စေးလဲလုံမှာအဲ့နေရာမှာဒီ1,3124ဧကနဲ့ရှိရတာပေးထားလဲတော့မသိဘူးဒါပေမဲ့ကျမတို့ဒီနိုင်ငံတော်အစိုးရကနေပြီးတော့သူ့ကိုစမ်းသပ်ခွင့်ပဲပေးထားတယ် KNU ကတော့ဘယ်လိုပုံစံပေးထားလဲကျမတို့မသိဘူးဘဟုမေးကြည့်ရဘူးဟိုကတည်က1500ပဲတည်ရဲတဲ့ဒီကစမ်းသပ်ပဲတဲ့ပထမမှာခြားထားတဲ့သူ့ကိုဘာမှမသိရဘူးသူ့မခေါ်ပြထားလဲသူတို့ခြားကြတဲ့မှာဧကမခေါ်ပြထားဘူ
းဒီအချက်လဲတွေကိုမန်နေဂျာကထုတ်ပြတဲ့စာချုပ်ထဲမှာတွေးခရတာလို့နော်တပီးသားကပြောပါတယ်အဒီစီမံကိန်းအတွက်ကုမ္ပဏီတွေကို KNU ဘက်ကဝင်ရောက်ခွင့်ပေးတဲ့အတွက်လက်ရှိအချိန်မှာ KNU နဲ့ဒေသခံတွေကြားသဘောထားကွဲလွဲမှုတွေရှိလာနေပါတယ်ဒေသခံတွေကလူတော်နဲ့သမန္တအပြင် KNU ဘဟုကိုအဒီကိစ္စနဲ့ပတ်သက်ပြီးတော့တင်ပြသွားဖို့ရှိတယ်လို့လည်းသူကဆက်လက်ပြောပါတယ်ဒါပေမဲ့ KNU ဘဟုတိတော်တာဝန်ခံဘဒိုမန်းဘထုံကတော့အဒီကိစ္စကိုသူတို့အသေးချာမသိဘူးလို့ပြောပါတယ်
ကိုမျိုးလ ये दिवाला बाहम थी वो अचार तो कौन देनी था लम्बी तो कौन देनी चुनाव चुपचाप यारा चलो चांचा लाशी है तो निम्न भाव ना देना चांचा लाशी का मतिया हो गया
अकुल लाया लोग कहने दे सीमा गई हा पुणे में तमु मुशी डे टू लोहा तबाव मुटुबुलो ले साथ ऐसे या देता खटो उगा ले प्यो बारे कुलो तारु टुपो रे कैसा मा देता खंडो का मुलो ला रे टू बिगरे सुनला गा ये ने मा सुटां पुए टिया गुले पिलो खचा बारे
अकुल सब बीरो तरें चेंचो गुना सिंचाया मा बाशे
မြန်မာအစိုးရစစ်တပ်နဲ့ဒီကေပီအေတို့အကြပ်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကရွာသားတထောင်ကျော်ဟာနိစက်ရာကြေးဝါကပုံကြီးကျောင်းနယ်ကော့ကရိတ်မြို့ဘာကပုံကြီးကျောင်းတွေမှာစစ်ပေးတင်းရှောင်နေကြရပါတယ်ရခိုင်ပြည်နယ်ကရေပေးတင့်ပြည်သူတွေအတွက်နိုင်ငံတော်ဓမ္မတာတီးတန့်ရန်ပုံငွေကနေလှူဒါန်းနဲ့ထောက်ပံ့ရေးပစ္စည်းတွေကိုရခိုင်ပြည်နယ်အစိုးရ
င်တင်ဆက်သွားမယ်တရင်သတင်းလွာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီပ
ါနေကြာဒေတာသတင်းတောက်တွေစုစည်းတင်ပြတဲ့တရင်သတင်းလွာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်